ဂရိနိုင်ငံမှာတော့အပူလှိုင်းဖြတ်နေတော့မှာပဲတော်မီတွေလောင်ကျွမ်းနေလို့ဥရောပနိုင်ငံအများပြားကမိသက်လေယာဉ်တွေနဲ့မိသက်သမားတွေအကူအညီဆေလွတ်ခဲ့ကြရပါတယ်။အီတလီနဲ့ပြင်သစ်နိုင်ငံကမိသက်လေယာဉ်၄စီးဟာဗုဒ္ဓဟူးနေ့ကမင်းငိမ့်တရမှာပါဝင်ခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ရူမေးနီးယား၊ပိုလန်နဲ့ဆလိုဗက်ကီးယားကမိသက်တပ်ဖွဲ့ဝင်တွေဟာလည်းဂျာတာဘရင်းနေမှာရောက်ဖို့ရှိပြီးတော့မင်းငိမ့်တရမှာအဖြစ်ရမယ်။အစ္စရေးကလည်းမိသက်လေယာဉ်၄စီးဆေလွတ်ဖို့ရှိပါတယ်။တော်မီကဂရိနိုင်ငံတော်ဝန်လောင်ကျွမ်းနေတာပါတော်မီကြောင့်ရုတ်ကျွန်းစုဘော်ကတတော်တွေနဲ့မြို့တော်အေသင်မြို့အနီးကနေနေပျက်စီးခဲ့ပါတယ်မိသက်သမားတွေဟာအေသင်မြို့တဝိုက်မှာတတော်တွေစက်မှုလုပ်ငန်းအဆောက်အဦတွေနဲ့လူနေအပန်းဖြေနေနေကိုမီးမကူးနိုင်ဖို့24နာရီပတ်လုံးမီးငြိမ်းတက်နေရပါတယ်ဂရိမြို့တော်ကလည်း3ရက်ဆက်တိုက်လဲလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်လက်ရှိမှာဥရောပတောင်ပိုင်းမှာအပူချိန်က40ဒီဂရီစင်တီဂရိတ်အထက်ထိမြင့်တက်နေပြီးဂရိနိုင်ငံတောင်ပိုင်းမှာဒီသတင်းပတ်ကုံဆိုရင်အပူချိန်က44ဒီဂရီစင်တီဂရိတ်ထိရောက်ရှိနိုင်မယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုက်ရဲ့မြေထဲပင်လယ်တောင်ပိုင်းဒေသမှာနှစ်ပတ်အတွင်းမှာအပူလိုင်းတန်ရင်ဆိုင်ခဲ့ရတာလဲနှစ်ချိန်ရှိပြီဖြစ်ပါတယ်။